မင်္ဂလာပါရှင်ဦးစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီပြည်ခိုင်ဖြိုးပါတီ2020ရွေးကောက်ပွဲမှာဘယ်လောက်အနိုင်ရနိုင်ချေရှိတယ်လဲဆိုတဲ့အကြောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြည်တော်စုစံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဟာလာမယ့်2020နိုဝင်ဘာ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကြီးအတွက်ကိုယ်စားလှယ်လောင်းတွေစီရင်ကိုရွေးကောက်ပွဲကော်မရှင်စီတင်သွင်းခဲ့ပြီးဖြစ်သလိုအများပြည်သူသိရှိနိုင်အောင်လဲထုတ်ပြန်ကြေညာခဲ့ပြီးဖြစ်ပါတယ်ထုတ်ပြန်ချက်အရပြည်သူလွှတ်တော်အတွက်နေရာ320အမျိုးသားလွှတ်တော်အတွက်165နေရာပြည်နယ်နဲ့တိုင်းလွှတ်တော်တွေအတွက်ကိုယ်စားလှယ်နဲ့လူမျိုးစုဝန်ကြီးအတွက်644နေရာစုစုပေါင်း1129နေရာမှာဝင်ပြိုင်သွားမယ်လို့ဆိုပါတယ်ဒါဟာမဲဆန္ဒနယ်မြေစုစုပေါင်း1143နေရာဝင်ပြိုင်မယ်လို့ကြေညာထားတဲ့ NLD ပါတီထက်အရေးအတွက်နည်းပေမဲ့2015ရွေးကောက်ပွဲတုန်းကပြည်ခိုင်ပြိုးဝင်ပြိုင်ခဲ့တဲ့မဲဆန္ဒနယ်မြေစုစုပေါင်း1122နေရာထက်တော့ပိုများပါတယ်။ခုဆိုရင်ပြည်ခိုင်ပြိုးဟာအမှန်လောက်စီးရင်တွေထုတ်ပြန်ထားရုံမကပြည်သူတွေအတွက်အာမခံချက်လို့ဆိုတဲ့အချက်ဆက်ချက်ကိုလည်းထုတ်ပြန်ကြေညာထားပြီးပါပြီ။2015ရွေးကောက်ပွဲရလာရ NLD ပါတီပြီးရင်အမှန်ရေးအတွက်ဒုတိယအများဆုံးအနိုင်ရခဲ့တဲ့တပ်မတော်ကနေပေါက်ဖွားလာပြီးပြည်တော်စုလွှတ်တော်ထဲရောက်သွားရင်တပ်မတော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းပယ်လို့ယူဆရတဲ့ပြည်ခိုင်ပြိုးပါတီအနေနဲ့2020ရွေးကောက်ပွဲမှာဘလောက်အနိုင်ရဖို့ရှိမလဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်ခုတစ်ပတ်အဲ့ဒီကြောင်းလေ့လာတင်ပြသွားပါမယ
်အရင်ဆရာနာရှင်တွေဟာ2008ဖွဲ့စည်းပုံကိုစိတ်ကြိုက်ရေးဆွဲပြီးစစ်ဘိုလ်ချုပ်ကြီးတွေတစ်ဆက်ပြီးတစ်ဆက်တိုင်းပြည်ကိုအုပ်ချုပ်နိုင်အောင်စီမံပေးသွားခဲ့ပါတယ်စစ်အာဏာရှင်တွေလက်ထက်ကတမရော်သားတွေရောအစိုးရဝန်ထမ်းတွေပါမဝင်မနေရဝင်ခဲ့ကြရတဲ့ပြည်ခိုင်ဖြိုးအသင်းကြီးကို2010ရွေးကောက်ပွဲအကြိုကာလမှာပြည်ခိုင်ဖြိုးပါတီအဖြစ်ဖွဲ့စည်းပေးခဲ့ပြီးအဆောက်အုံဗန္နာငွေနဲ့ရင်းမြစ်တွေအားလုံးမှာလွှဲပြောင်းပေးရခဲ့ပါတယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းပါတီကိုဥဆောင်သူတွေဟာစစ်ဗိုလ်ချုပ်ဟောင်းတွေပါ NLD အပါအဝင်စစ်အစိုးရကိုအတိုက်ခံလုပ်ခဲ့တဲ့တိုင်းသားပါတီတွေဝင်ပြိုင်လို့မရအောင်လုပ်ပြီးမှကျင်းပခဲ့တဲ့2010ရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီဟာမဲဆန္ဒနဲ့1154နေရာထဲမှာ882နေရာနဲ့အပြတ်အသတ်အနိုင်ရတမရတင်တိုင်းအစိုးရဖွဲ့နိုင်ခဲ့ပါတယ်။ရွေးကောက်ပွဲကျင်းပတဲ့မဲဆန္ဒနယ်မြေစုစုပေါင်းရဲ့86ရာခိုင်နှုန်းအနိုင်ရခဲ့တာပါ။ NLD အပါအဝင်စစ်အစိုးရကိုအတိုက်ခံလုပ်ခဲ့တဲ့တိုင်းသားပါတီတွေပါဝင်ပြိုင်တဲ့2015ရွေးကောက်ပွဲမှာတော့ NLD ကတောင်ပြိုကမ်းပြိုနိုင်ပြည်ခိုင်ချိုးကတော့အမတ်နေရာ119နေရာနဲ့100ရာခိုင်နှုန်းလောက်ပဲအနိုင်ရပါတော့တယ်။ဒီအခါအရင်ဆရာနာရှင်တွေစီမံပေးခဲ့တဲ့ပြည်ခိုင်ချိုးပါတီအမတ်တွေနဲ့တက်မတော်ကာကွယ်ဦးစည်းချုပ်ကခန့်အပ်တဲ့တက်မတော်သားကိုစလေတွေပေါင်းပြီးတမရရွေးအစိုးရဖွဲ့နိုင်မယ့်ရည်မှန်းချက်ပြည့်ပြည့်သွားပါတော့တယ်။အတိတ်ကတော့ဆရာနာရှင်တွေမျှော်မှန်းခဲ့တဲ့စစ်ဘင်မင်းဆက်တိဆောက်ရေးစီမံကိန်းဟာ9နှစ်လောက်ပဲခံပြီးကြာရှုံးသွားတဲ့သဘောပါ
။ရေကောက်ပွဲပြီးနောက်ပိုင်းတပရဟောင်းဦးသိန်းစိန်အစိုးရလက်ထက်ဝန်ကြီးဟောင်းတို့ရဲ့ပြောပြချက်အရာသူတို့ထင်ထားကြတာကရေကောက်ပွဲမှာသူတို့ NLD ကိုရှုံးမယ်ဆိုတာကိုတော့သိတယ်။ဒါပေမဲ့ NLD ကအမတ်အရေးအတွက်90ရာခိုင်နှုန်းကျော်ရပြီးသူတို့က3ပုံ2ပုံလောက်တော့ရတိုင်တယ်။ဒီအခါလွတ်တော်တဲ့ရောက်သွားရင်တပ်မတော်သားကိုယ်စားလှယ်တွေနဲ့ပေါင်းပြီးတပရရွေးတိုင်အစိုးရဖွဲ့တိုင်လိမ့်မယ်လို့ယုံကြည်ထားခဲ့ကြတာပါ။ဒါပေသူတို့ထင်ထားသလိုမဟုတ်ပဲဝဲဝဲကွဲအောင်ရှိုးပြီးအတိုက်ခတ်ဘွားရောက်သွားခဲ့ကြပါတယ်။အခုရွေးကောက်ပွဲမှာတော့ပြည်ခိုင်ပြိုးခေါင်းဆောင်တွေအရင်လိုမမြုံမန်းတော့ပါဘူး။တပရဦးသိန်းစိန်အစိုးရလက်ထက်စီနီယာဝန်ကြီးလည်းဖြစ်လက်ရှိအမျိုးသားလွှတ်တော်အမတ်လည်းဖြစ်နေသေးတဲ့ရေတပ်ဦးစည်းချုပ်ဟောင်းဦးစိုးသိန်းကသူတို့ပါတီ2015တုန်းကပြည်တော်စုအစ်စ်အတွက်42နေရာပဲနိုင်ခဲ့တယ်။အခုရွေးကောက်ပွဲမှာတော့ပြည်တော်စုအစ်စ်အမတ်နေရာ100လောက်အနိုင်ရဖို့ရည်မှန်းထားတယ်လို့ VOA ကိုပြောထားပါတယ်။အဓိပ္ပာယ်ကတော့ပြည်ခိုင်ပြိုးဘက်ကအမတ်တရား100လောက်တိုင်းလွတ်တော်တဲ့ရောက်နေတဲ့တပ်မတော်သားကိုယ်စားလှယ်166ဟောင်းနဲ့ပေါင်းတပရရွေးတိုင်ဖို့အစိုးရဖွဲ့တိုင်ဖို့လိုနေသေးတဲ့နောက်ထပ်160-90လောက်အတွက်တိုင်းသားပါတီတွေနဲ့မဟာမိတ်ဖွဲ့ဖို့ပြောပန်းထားတာတွေ့နိုင်ပါတယ်ဒီရည်မှန်းချက်ပြည့်ပြီပါဗလားဆက်ပြီးလေ့လာကြည့်ကြရအောင်ပါ
ပြည်ခိုင်ပြိုးပါတီကိုပြည်သူတွေမကြိုက်လို့မဲမပေးကြတဲ့အထက်မှာတပ်မတော်ကပေါက်ဖွားလာမှုနီးစပ်မှုနဲ့မဟာမိတ်ဖွဲ့မှုတွေကြောင့်ဖြစ်ပါတယ်။ဒီအချက်ကိုလက်ရှိပြည်ခိုင်ပြိုးခေါင်းဆောင်တွေရောတက်မတော်ခေါင်းဆောင်တွေကပါသိကြပါတယ်။ဒါကြောင့်လက်ရှိရွေးကောက်ပွဲဝင်မဲ့ပြည်ခိုင်ပြိုးကိုတက်မတော်နဲ့တိတ်ပြီးမဆက်ဆက်တဲ့ပါတီအဖြစ်ပုံဖော်ဖို့ကြိုးစားတာတွေ့ရပါတယ်။2015ရွေးကောက်ပွဲတုန်းက ပြည်ခိုင်ဖြိုးပါတီကနေအမတ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့တက်မတော်သားအယောက်140ရဲ့စီရင်ပေးဖို့ခဲ့ပေမယ့်ပြည်ခိုင်ဖြိုးပါတီယာယီဥက္ကဋ္ဌသူရဦးရွှေမန်းက50ကိုရောက်ကိုပဲလက်ခံရှင်ပြိုင်စေခဲ့တဲ့တမိုင်းကြောင့်ရှိခဲ့ပါတယ်အခုတစ်ခေါက်တော့အဲ့ဒီလိုရွေးကောက်ပွဲနေ့မှာတပြိုင်တည်းတက်ဖက်ကနေအလုံးရင်းနဲ့ဝင်လာတာတော့မရှိပါဘူး ဒါပေမဲ့အငိမ့်စာယူပြီးဝင်လာသူတွေတော့ရှိတယ်ဆိုပြီးတိခိုင်ဖြိုးပြောရေးဆိုခွင့်ရှိသူတွေကပြောကြပါတယ်။ဒါပေမဲ့လည်းအခုနောက်ဆုံးပြည်ခိုင်ဖြိုးကထုတ်ပြန်လိုက်တဲ့ Brighter Future ပုံမှန်တောက်ပတော်အနာဂတ်ဆိုတဲ့ပိုစတာမှာပြည်ခိုင်ဖြိုးဥက္ကဋ္ဌအငိမ့်စာဘုံမှုချုပ်ဦးတန်းထေးစီမံပဏာပြည်ထောင်စုဝင်ကြီးတာဝန်ယူခဲ့သူအငိမ့်စာဘုံချုပ်လှထွန်းဆက်သွယ်ရေးပြည်ထောင်စုဝင ပြည်ထောင်စုကြံခိုင်ရင်တဲ့ဖွံ့ဖြိုးရေးပါတီဟာလာမယ့်2021ခုနှစ်အတွင်းဝင်းနှိုးရေးပုံတွေဖော်ပြထားပါတယ်။ဒါ့အပြင်ရွေးကောက်ပွဲဝင်မဲ့စီးရင်မှလည်းစစ်ဘိုလ်ချုပ်ဟောင်းအများကြီးပါနေရမှုပြည်ခိုင်ပြိုးရဲ့မဲဆွယ်စည်းရုံးရေးကတိကဝတ်ဆယ်ချက်ကိုကြည့်ပြတော့လဲပြည်ထောင်စုတိုင်းဝန်ကြီးချုပ်တွေကိုသက်ဆိုင်ရာပြည်ထောင်စုတော်တွေကပဲရွေးချယ်နိုင်အောင် ပုံမှန်တရား66ပြည်ပြည့်ဆိုတဲ့တစ်ချက်လောက်ပဲထူးထူးခြားခြားပါဝင်တာတွေ့ရပါတယ်။ပြည်တွင်ပျော်လင့်နေတဲ့အဂတိလိုက်စားမှုတိုက်ဖြတ်ပေးဖို့ကိစ္စ၊နိုင်ငံရေးမှာတပ်ပရောကပါဝင်နေမှုလျှော့ချဖို့ဖွဲ့စည်းဖို့ပြည်ပြည့်ကိစ္စမျိုးတွေပါပလာလာကြောင့်မဲဆန္ဒရှင်တွေကိုသိပ်ပြီးဆွဲဆောင်တိုင်လိုက်မယ်လို့ပြောပြောလေးတိုင်ပါဘူး။ဒါပြင်တပ်တွင်မဲရုံတွေကိုအပြင်ထုတ်ပြီးမဲပေးစ
ဒီကနေ့ပြည်သူ့ပြည်ပါရဲ့ပါတီကလည်းနေပြည်900ကျော်မှာရွေးကောက်ပွဲဝင်တဲ့ကိစ္စစတာတွေကလည်းပြည်ခိုင်မျိုးပါတီအတွက်မဲရရှိမှု၄သောစီပဲအချက်တွေဖြစ်လာနေပါတယ်။ဒါကြောင့်ပြည်ခိုင်မျိုးပါတီအနေနဲ့2015ခုနှစ်ရာခဲ့တဲ့52ရာရဲ့တစ်ဆခွဲဖြစ်တဲ့တရားတရားလောက်အနိုင်ရရေးလွယ်ကူမှာမဟုတ်တလို့ခက်ခက်ပြိုင်ဆိုင်ကြိုးစားမှုသာရှိကြပါ။